အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကလေရန်နဲ့အထက်တန်းကျောင်းတွေမှာမြန်မာစာကိုရွေးချယ်စရာဘာသာစကားတစ်ခုအနေနဲ့တင် जा ခွင့်ရလာပြီ။တင် जा ပေးမယ့်ဆရာအလုံးလောက်ရရှိနိုင်ရေးအပါအဝင်အခြားအခက်အခဲတွေရှိနေသေးတယ်လို့အဲ့ဒီဒေတာမှာမြန်မာစာတင် जा ခွင့်ရရေးဥဆောင်လှုပ်ရှားနေသူတူကပြောပါတယ်။ဒါပေမဲ့မြန်မာစာကိုတင် जा ခွင့်ရလာတာကြောင့်အမေရိကန်ရောက်မြန်မာကလေးတွေအတွက်ကြီးမားတဲ့အကျိုးရတဲ့ရလာလိမ့်မယ်လို့လည်းသူကဆိုပါတယ်။ဆက်တွေ့ညီညွတ်ထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
2020ခုနှစ်သကောင်စင်းကောက်ခံမှုအရအမေရိကန်တနိုင်ငံလုံးမှာအခြေချနေထိုင်တဲ့မြန်မာနိုင်ငံသားတသိန်းကျော်ရှိတယ်ဆိုပေမဲ့လက်တွေ့မှာဒီသက်မကများနိုင်တယ်လို့တချို့ပညာရှင်တွေကသုံးသပ်ကြပါတယ်အဲ့ဒီမြန်မာနိုင်ငံသားတွေကမှနိုင်ငံရေးဘာသာရေးစတဲ့နောက်ခံအကြောင်းအမျိုးမျိုးနဲ့အင်ဒီယားနာပြည်နယ်မှာအခြေချနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားတောင်းကနန်းနဲ့ရှိနေပါတယ်အင်ဒီယားနာပြည်နယ်အစိုးရက2015ခုနှစ်မှာထုတ်ပြန်တဲ့အစည်းအရအိန္ဒိယနာပိုလစ်မြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားကအများဆုံးဖြစ်ပြီးဒုတိယအများဆုံးကတော့ Fort Wayne မြို့ဖြစ်ပါတယ်။အိန္ဒိယနာပြည်နယ်မှာမြန်မာဘာသာစကားကိုနိုင်ငံသားဘာသာစကားတစ်ခုအဖြစ်တင် जा ခွင့်ကိုပြည်နယ်အစိုးရကဤသီလ19ရက်နေ့ကစပြီးခွင့်ပြုလိုက်ပါတယ်။ဒေါက်ဆန်းစုကြည်နေအကျယ်ချုပ်ကလွတ်လာပြီးနောက်ပိုင်း NLD ပါတီခေါင်းဆောင်တဦးအနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ခဲ့တဲ့2012ခုနှစ်ကစပြီးအိန္ဒိယနာပြည်နယ်မှာမြန်မာဘာသာစကားတင် जा ခွင့်ရလာအောင်ကြိုးပမ်းခဲ့ရတာဖြစ်တယ်လို့ Fort Wayne မြို့ကကျောင်းဆရာတူဖြစ်တဲ့ဦးကျော်သိန်းစုကပြောပါတယ်အမေရိကန်မှာနေရာဒီကျောင်းပည့်ရပြီးလာမယ့်စာသင်နှစ်အတွက်ကျောင်းတွေပြန်ဖွင့်ချိန်ဩဂုတ်လထဲမှာမြန်မာကျောင်းသားထောင်ကနန်းချီရှိတဲ့ East Allen မြို့ကအလယ်တန်းကျောင်းနဲ့အထက်တန်းကျောင်းတွေမှာမြန်မာဘာသာစကားကိုစတင်ပို့ချမှာဖြစ်ပါတယ်ဒါပေမဲ့လက်တလုံးအချိန်ကြီးအရမြန်မာစာတင် जा ပြီးမဲ့ဆရာအလုံးအလောက်ရှိမလာမှာကိုစိုးရိမ်မိတယ်လို့ကျောင်းဆရာဦးကျော်သိန်းစိုးကပြောပါတယ်
။အာမလောက်ဘူးအများကြီးရှားလိမ့်မယ်။ကျွန်တော်ကတော့သင်နိုင်တယ်။တခြားလူတွေကတော့သင်ဖို့ဆိုရင် master ပြီးအောင်လုပ်ရမယ် education နဲ့ရအောင်လုပ်ရမယ်။မရောက်လို့ရှိရင်တော့နောက်ဆုံးမလောက်လို့ရှိရင်တော့အဲဒီကျောင်းအကြီးကိုဟို request လို့ရှိရင်ကျောင်းအကြီးကတော့ nationwide search ပေါ့ဗျာ။တမန်ကလုံးမှာဖွင့်ပြီးတော့ရှားလိမ့်မယ်။ဗျာမြန်မာသားဆရာလိုလို့ဆိုလို့ရှိရင်တို့ရဲ့ကျောင်းရဲ့ website ကနေပြီးတော့တို့အလုံးလက်ခံနိုင်မယ်မြန်မာနိုင်ငံကလည်းပဲအဲဒါဆိုဟိုမြန်မာစာနဲ့မဟာဘွတ်ပြီးသားတဲ့ဆရာတွေပေါ့လေအဲဒီဆရာတွေနဲ့ပဲကျွန်တော်တို့ပညာရေးဝန်ကြီးနဲ့စာကျွန်တော်လက်မှတ်ထိုးပြီးတော့နှစ်ပတ်လေတစ်နှစ်ပတ်လုံးမှာဟိုစာချုပ်ထုတ်ပြီးတော့လာလို့ရအောင်တော့ဟိုတနည်းမို့တနည်းအဖြေရှာပြီးတော့ဆရာတွေကတော့ဖြည့်ရမှာပဲဗ
ျဒီလိုအခက်အခဲတွေရှိပေမဲ့လည်းရေးချိန်မှာတော့အမေရိကန်ရောက်မြန်မာကလေးတွေအတွက်ရောမြန်မာပြည်အတွက်ပါအကျိုးရှိလာနိုင်တယ်လို့ဦးကျော်သိန်းစိုးကပြောပါတယ်
အော်နံပါတ်1ကမိဘတွေနဲ့ဆက်သွယ်ရတဲ့ခါမှာအချင်းပြင်းမယ်။သင်ရိုးထဲမှာကျွန်တော်တို့ကဟိုမြန်မာဘာသာစကားရောသူကာချော်ယဉ်ကျေးမှုနဲ့အမှုပညာရေးကိုတွဲတင်တဲ့ခါကျတော့ဒီသူတို့ယဉ်ကျေးမှုကိုပို့ပြီးတော့ခြုံငုံနားလည်နိုင်မှာပေါ့လေ။တတိယအချက်ကတော့သူတို့ဟို high school တွေမှာ credit ရမယ်။အဆမကုန်မဲနဲ့အခမဲ့သင်လို့ရမယ်။သူတို့ high school ပြီးတော့လက်ကင်ချောက်လို့ရှိရင်သူတို့ကမြန်မာဘာသာစကားကိုဂါဂရဏပြောတတ်တယ်ဆိုတဲ့ဟာဟိုအဖိုးမဖြစ်နိုင်တဲ့အချက်ပေါ့လေ။အခုမြန်မာနိုင်ငံတိုင်းပြည်တန်လဲတိဆောက်နေတဲ့ခါကျတော့သူတို့လည်းအုတ်တစ်ချက်တဲတဲ့ပွင့်နေနေတော့ပါနိုင်ဖို့အခွင့်အရေးပိုကောင်းတာပေါ့ဗျာမြန်မာနိုင်ငံအတွက်လည်းပဲရည်ရှိမှအကျိုးရှိမယ်သို့တော်သူတို့စမဲ့တင်ယုံညွန်းတဲ့ကမြန်မာနိုင်ငံတင်ယုံညွန်းတဲ့မတူလုံးဝမတူသူတို့တင်မဲ့တင်ယုံညွန်းတဲ့ကနိုင်ငံညာဘာသာတင်တဲ့စက္ကူမှာတင်တဲ့တင်ယုံညွန်းတဲ့တွားဆင်လိမ့်မယ
်အမေရိကန်ပြည်ထောင်စုကအထက်တန်းကျောင်းတွေမှာနိုင်ငံညာဘာသာစကားတစ်ခုကိုမယူမနေရပြဋ္ဌာန်းလာပြီးစင်တရုတ်ပြင်သစ်ဂျာမန်ကိုရီးယားဂျပန်စသဖြင့်အတန်းပညာအတွက်လိုအပ်တဲ့အမှတ်ခရက်ဒစ်ရတဲ့ဘာသာရပ်တစ်ခုအနေနဲ့တင် जा ရတာဖြစ်ပါတယ်။အဲ့ဒီဘာသာစကားတင် जा မှုနဲ့ပတ်သက်လို့မူရင်းဘာသာစကားပြောသက်ဆိုင်ရာနိုင်ငံတွေကလည်းအကူအညီနဲ့ပံ့ပိုးမှုတွေပေးကြပါတယ်။အိန္ဒိယနာပြည်နယ်အပြင်မြန်မာအများစုနေထိုင်ကြတဲ့ကယ်လီဖိုးနီးယား၊နယူးယောက်၊တက်ဆက်စ်၊မေရီလန်းစတဲ့ပြည်နယ်တွေကအကြောင်းတွေမှာလည်းမြန်မာစာတင် जा ခွင့်ရလာအောင်အဲ့ဒီပြည်နယ်ဒီမှာရှိတဲ့မြန်မာလူမျိုးတွေအနေနဲ့ကြိုးပမ်းအားထုတ်တဲ့လို့ဦးကျော်သိန်းစုကတည်တွန်းပါတယ်။အမေရိကန်ပြည်ထောင်စုကအကြောင်းတွေမှာအခုလိုမြန်မာစာကိုတင်ယူလာကြတာကြောင့်မြန်မာပြည်ကမြန်မာစာကျွမ်းကျင်တဲ့ဆရာတွေအတွက်လည်းအမေရိကန်ပြည်ထောင်စုမှာမြန်မာစာသင်ကြားပေးတဲ့ဆရာအဖြစ်နဲ့အလုပ်လုပ်နိုင်တဲ့အခွင့်အရေးတွေနောက်မှပေါ်လာနိုင်တယ်လို့ပြောပါတယ်ခင်ဗျာ
။ကိုညောင်ဝဲအောင်ကြိုးပမ်းတော့ဖြစ်ပါတယ်ခင်ဗျာ။